မန်ဆွေမြေမော်ပါခင်အခုနားဆင်ရမှာကသမ္မတဒိုနယ်ထရမ့်ကပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချပြီးတဲ့နောက်မြန်မာတိုင်းဒေသတွေမိသားစုတချို့အမေရိကန်ပြည်ထောင်စုကိုရောက်လာကြတာမှာဖေဖော်ဝါရီ15ရက်နေ့ကတော့မလေးရှားနိုင်ငံကနေဇူမီတိုင်းဒေသမိသားစုတစုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကိုရောက်ရှိလာတာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကိုဇော်ဝင်းနိုင်ကတင်ပြပါမယ်
မလေးရှားနိုင်ငံမှာရောက်နေတဲ့ရိုချွန်းကကာဝီလမ်းရဲ့မိသားစုဟာအမေရိကန်နိုင်ငံကိုလာဖို့ထွက်ရရပြီးမှဇန်နဝါရီလ29ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေနဲ့အမေရိကန်နိုင်ငံမှာရှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိန့်ကြေညာချက်ထုတ်ပြန်လိုက်တာကြောင့်သူတို့လာရမယ့်မူလအစီအစဉ်ပြတ်သွားခဲ့ပြီးမှနောက်ဆုံးမှလာခွင့်ရသွားခဲ့တဲ့အကြောင်းရိုချွန်းကကာဝီလမ်းကအခုလိုရှင်းပြပါတယ
်ပထမထွက်ရမယ့်နေ့က14ရက်နေ့ထွက်မယ်15ရက်နေ့ရောက်ဆိုပြီးတော့ကျွန်တော်တို့ကိုအစီအစဉ်ဆွဲပေးထားရပါတော့နော်ပြီးတော့second February လောက်ကျရင်သူတို့ကကျွန်တော်ပြန်ပြီးတော့ cancel လုပ်လိုက်တယ်။ဘာအကျိုးကြောင်းမှမပြောဘူး။အဲ့လိုအခြေအနေကြောင့်အစီအစဉ်ပြန်ပြီးတော့ cancel လုပ်လိုက်တယ်ဆိုပြီးတော့ကျွန်တော်ဖုန်းဆက်တယ်။ဖုန်းဆက်ပြီးတော့ဘယ်နေ့ဘယ်ချိန်ဘယ်အခါပြန်ထွက်မလဲဆိုတာသူတို့လည်းပြောလို့မရဘူးဆိုပြီးတော့သူတို့အနေနဲ့သူတို့ချိုးပြီးတော့ဖုန်းထဲမှာတခါတည်းပြောထားလိုက်တယ်
။ဟုတ်ကဲ့
။ပြောထားရင်ကျွန်တော်တို့ဘာလို့ရမ်းလမ်းမတီးထိုင်ရမ်းမလမ်းထားရမ်းမလမ်းမတီးတော်တော်လေးတော့နေရတော့ခက်တာပေါ့ဗျ။
အဲ့တော့ပြီးသွားတော့ဘာဖြစ်သွားဘယ်လိုဖြစ်သွားလဲဘယ်အချိန်မှပြန်ပြီးတော့ထွက်ရဖို့ပြန်ပြောလဲသူတို့က
တကယ်ထပ်ဖြစ်မဲ့အကြောင်းကို3-4ရက်လောက်ကြိုပဲကျွန်တော်သိရတယ်
။ရွှေချွန်းကတော့အခုဘယ်နှစ်ယောက်ပါတယ်လဲအခုရွှေချွန်းကနေအတူအခုဒီကိုအမေရိကန်
ကျွန်တော်မိသားစုအလုံးပေါင်း4ယောက်
။ဟုတ်ကဲ့ဇနီးရယ်တာသမီ2ယောက
်။ဟုတ်ကဲ့ခင်ဗျာ
။တမီ2ယောက်နော်။ချွန်းကတော့နောက်မှမလေးရှားကနေပြီးထပ်ထွက်လာမဲ့သူတွေရှိသေးလားဘာကြားသေးလဲ
။ကျွန်တော်တို့စရင်အရာကျွန်တော်ကိုသူတို့ကအဲ့ဒီ interpreter စကားပြန်နေရကျွန်တော်ကိုစင်းပြရတယ်စင်းထဲမှာလူဦးရေ44ယောက်ရှိတယ်ကျွန်တော်တို့အတုထဲမှာပေါ့နော
်
ဟုတ်ကဲ့အဲ့ဒီ15ရက်နေ့ကျွန်တော်တို့အတုထဲမှာလူဦးရေ44ယောက်ထဲမှာကျွန်တော်တို့မိသားစုတစ်စုပဲပါလာကျွန်တော်လူအားလုံးကိုသူတို့ကကင်ဆယ်လုပ်လိုက်တယ်ကျွန်တော်တို့ထွက်လာတယ်အဲ့ဒီမလေးရှားနေကျွန်တော်မိသားစုကိုပဲလင်ကွင်းပို့တယ်လင်ကွင်းကနေမလေးရှားလင်ကွင်းကနေတိုင်ဝမ်ကိုကျွန်တော်မိသားစုတစ်စုတည်းပဲဘယ်သူမှလည်းအကျိုးမဲ့လူလည်းမရှိဘူး
သူတို့ဘာကြောင့်ဒီလိုမျိုးဖြစ်တယ်ဆိုတာကိုရှင်းပြတာမျိုးမျိုးရှိသလားဗျ။
အဒါတော့ကျွန်တော်လည်းမမေ့ဖြစ်ဘူးပေါ့နော်။ဒါပေမဲ့သူတို့ပြောတာတော့အဲ့ဒီကိစ္စတော့ဒေါ်နယ်ထရမ့်ကြောင့်ပဲပြောတာပဲ
။ဟုတ်ပြီအဲ့တော့မိသားစုနဲ့ဒီ OAC ရောက်လာကြပြီပေါ့ဗျာ။အဲ့တော့အနာဂတ်အစီအစဉ်အရဘယ်လိုလဲအလုပ်လုပ်မလား။ဘယ်လိုစီစဉ်လဲ
။ကျွန်တော်မိသားစုကျွန်တော်ရဲ့ရှိရတဲ့ဘာလို့ကံရမလဲဘလို့ဖြတ်တန်းသွားရမလဲဆိုတော့ကျွန်တော်မှလည်းဘလို့ idea မထုတ်လို့မရသေးဘူးဘာလို့ဆိုကိုမရောက်သေးတဲ့နိုင်ငံကိုဘာမှမသိတဲ့နိုင်ငံဆိုတော့အကြေတော့ကျွန်တော်ဘလို့ဆလို့ရမှန်းတော့မသိရသေးဘူးလောလောဆယ်တော့အစစ်စင်ဟိုဖြစ်နိုင်ချေပေါ့နော်ဖြစ်နိုင်ရင်တော့ပေါ့နော်ကျွန်တော် community တစ်ခု worker တစ်ခုခုလုပ်ရင်ကောင်းမလားလို့ဘာဖြစ်လို့လဲဆိုတော့မလေးရှားမှာလည်းအဲ့လို community worker တွေလုပ်ခဲ့ဘူးတဲ့အတွက်ကြောင့်ကျွန်တော်မြန်မာနိုင်ငံသားတွေအတွက်ဒီဒုက္ခတွေအတွက်တခုခုများလုပ်ပေးနိုင်တဲ့အရာများရှိခဲ့ရင်အဲဒီနိုင်ငံမှာကျွန်တော်အတင်းတော်ရှိတယ်ကျွန်တော်အတင်းတော်အဲ့တင်းတော်နဲ့ပူးပေါင်းပြီးတော့တခုခုများလုပ်ပေးနိုင်မလားဆိုပြီးတော့စဉ်းတော့စဉ်းစားထားတယ
်အခုအမေရိကရောက်လာပြီဆိုတော့မိသားစုကဘာပြောလဲစိတ်ထဲမှာဘယ်လိုနေလဲ
အပြောနေကြတာပေါ့နော်ဒီ USA ကျတော့ဟောဆက်စပ်ရအဆင်ပြေတယ်အဓိကအဆင်ပြေတာတော့ကျွန်တော်ရဲမလေးရှားမှာဆိုရင်ရဲကိုကြောက်နေရတယ်။ဘယ်နည်းကတော့ကိုယ့်ရဲ့ဟိုက UN Cup မပိုင်တော့လို့မရဘူး။ UN Cup ပိုင်လာမှရဲရဲ့စတဲ့ရဲစင်ပတ်စံနေလေးတောင်းတယ်အဲ့လိုမျိုးပဲကြုံနေရတဲ့ခါကျတော့ကျွန်တော်ဒီ US ရောက်ရင်ကျွန်တော်ဘာမှဟိုစိတ်ပူစရာမရှိဘူး။ပြင်တော့ကလည်းအကုန်လုံးပျောက်သွားတော့ဗောနော
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေရောက်နေကြတဲ့ချင်းတိုင်းရင်းသားကြီးပဲ3000နဲ့4000အကြားမှာရှိတယ်လို့လဲရွှေကကော်ဝီလမ်ကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယနိုင်ငံညူဒီလီမြို့ကနေဇူမီချင်းတိုင်းရင်းသားဒုက္ခသည်မိသားစု5ဦးဟာအိုကလာဟိုမားပြည်နယ်တောက်ဆာမြို့ကိုရောက်လာကြသလိုထိုင်းမြန်မာနယ်စပ်မဲလာမှုဒုက္ခသည်စခန်းကကရင်တိုင်းရင်းသူလူဖော့ဟာလည်းပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့ကိုရောက်လာခဲ့ပါတယ်။သမ္မတထရမ့်ပထမထုတ်ပြန်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြန်လည်ပြင်ဆင်ထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်ကြေညာချက်အစ်စ်ကိုမကြာခင်မှာထုတ်ပြန်ဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျ။